ဂျပန်နိုင်ငံမှာဝင်ကြီးချုပ်တက်ပြတ်လာပြီမြန်မာနိုင်ငံပေါ်ထားတဲ့မူဝါဒအပြောင်းလဲကြီးကြီးမားမားရှိမှာမဟုတ်ဘူးလို့ဂျပန်နိုင်ငံကမြန်မာရေးလေးလာတုံ့တက်သူတွေကပြောပါတယ်။ဂျပန်အနေနဲ့မြန်မာနိုင်ငံပြဿနာတွေကိုတင်းတင်းကြပ်ကြပ်ကန့်ကွက်တာမျိုးလုပ်မယ်လို့မမြင်ရပေမဲ့အမေရိကန်လိုအနောက်နိုင်ငံတွေရဲ့မူဝါဒတွေပေါ်လိုက်ပြီးတော့ဆက်ဆံသွားမယ်လို့လည်းတုံ့တက်ကြပါတယ်။ဂျပန်ဝင်ကြီးချုပ်တက်ရဲ့မြန်မာပေါ်ထားမဲ့မူဝါဒဘယ်လိုရှိနိုင်မလဲဆိုတာရန်ကုန်ကလာတဲ့သတင်းကိုမတ်တိန်ကီထိုက်ကပြောပြမှာပါရှင်။ဂျပန်အနာရအစိုးရ Liberal Democratic Party LDP ရဲ့ဝန်ကြီးချုပ်အဖြစ်ဖူမီယိုကီရှိဒါအောက်တိုဘာ၄ရက်နေ့ကစတင်တာဝန်ယူပါတယ်2012ခုနှစ်ကနေ2019ခုနှစ်အထိနိုင်ငံတိုင်းဝန်ကြီးတာဝန်ယူခဲ့သူဝန်ကြီးချုပ်တဲ့ကီရှိဒါဟာမြန်မာနိုင်ငံကို2016ခုနှစ်ကလာရောက်ခဲ့ပူပါတယ်သူဆောင်တဲ့လက်ရှိဂျပန်အစိုးရဟာမြန်မာစီးပွားရေးလုပ်ငန်းရှင်တွေနဲ့ရင်းနှီးမှုရှိတယ်လို့မြန်မာစစ်ကောင်စီရဲ့ကြိုးရောင်နောက်ခံစီးပွားရေးလုပ်ငန်းတွေမှာဂျပန်အစိုးရခေါင်းဆောင်ပိုင်းတချို့ပါဝင်ပတ်သက်မှုရှိနေတယ်လို့ဂျပန်ရောက်မြန်မာနိုင်ငံသားများအသင်းရဲ့ဥက္ကဋ္ဌဦးတန်းစွေကပြောပါတယ်။လက်ရှိအခြေအနေအရဝန်ကြီးချုပ်တဲ့ဦးဆောင်တဲ့ဂျပန်အစိုးရအနေနဲ့မြန်မာနိုင်ငံပေါ်ထားတဲ့မူဝါဒကြီးကြီးမားမားကြောင်းရမှာမဟုတ်ဘူးလို့ဦးတန်းစွေကတုံ့တက်ပါတယ
်။ကျောက်စုကပေါင်းတဲ့တို့ကပူပြီးချိုးပြဆုံးလိုက်မယ်တို့ကပူပြီးတော့ကျန်းစာလေးမျိုးသူကြည့်ရတဲ့ဒီထဲမှာရှိတဲ့ခါကြတော့ဗမာနိုင်ငံ policy ကိုတော့သူပြင်းပြကြကြလုပ်ရမယ်လို့အခြေအုံဒါပေမဲ့သုံးသပ်တိုင်းပေါ်ဂျပန်ရဲ့ policy ဆိုတာကလည်းဒီအမေရိကန်နိုင်ငံတွေဒီယူရိုပါနိုင်ငံတွေပေါ်မှာမူတည်ပြီးတော့ဗီဇာကြီးကတဲ့ policy ဖြစ်တဲ့ခါကြတော့ဒီလိုနိုင်ငံတွေမှာဗမာနိုင်ငံပတ်သက်တဲ့ policy ကအကြောင်းနဲ့ဖြစ်လာမယ်ဆိုလို့ရှိရင်တော့ဂျပန်ကစစ်စစ်ပြီးတော့စေအုပ်စုကိုဆက်ပြီးထောက်ခံမယ့်နေရာမှာမရှိဘူးလို့တော့ကျွန်တော်မြင်ပါတယ်
ဂျပန်နိုင်ငံမှာဒီမိုကရေစီအရေးကိုလိုလားတဲ့လွှတ်တော်အမတ်များတမကဩဇာကြီးမားတဲ့အလုံသမားတမကပြီးတော့ Human Rights Now တို့ Human Rights Watch တို့လိုလူ့ခွင့်ရေးအဖွဲ့အစည်းတွေကလည်းဂျပန်ရောက်မြန်မာတွေနဲ့ပူးပေါင်းဆောင်ရွက်နေကြတာဖြစ်လို့ဝင်ကြီးချုပ်တဲ့အပြောင်းလဲဟာမြန်မာရေလှုပ်ရှားမှုအပေါ်တည်ရောက်မှုကြီးကြီးမားမားတော့မရှိနိုင်ဘူးလို့သူကပြောပါတယ်မြန်မာရေကျွမ်းကျင်တဲ့ဂျပန်လူမျိုးဩစာမူနာခာနီရှိကတော့ဂျပန်မှာဝင်ကြီးချုပ်တဲ့တက်လာပြီမဲ့နိုင်ငံခြားရေးဝင်ကြီးကတော့အရင်ဝင်ကြီးပဲဆက်တာဝန်ယူထားတဲ့အတွက်မြန်မာနဲ့ပတ်သက်တဲ့မူဝါဒပိုင်းမှာပြောင်းလဲမှုရှိမှာမဟုတ်ဘူးလို့ BOE ကပြောပါတယ်ဂျပန်အစိုးရအနေနဲ့မြန်မာရေးကိုတိုက်ရိုက်ဝင်ဖြည့်ရှင်းဖို့ထက်အာဆီယံကိုယ်စားလှယ်ကတစင်ပဲပါဝင်ပတ်သက်ဖို့ရှိပြီးစီးပွားရေးကူညီမှုအသစ်တွေကိုမပေးတော့မှာတော့သိကြတယ်လို့VOA ကိုသူကစာနဲ့ဖြေကြခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာဟာဒီမိုကရေစီကိုနောက်ဆုတ်သွားစေတယ်လို့လည်းသူကတုံ့တက်ပါတယ်။ဂျပန်ဝန်ကြီးချုပ်ဟောင်းယိုရှိဟီဒေရှုဂါရဲ့ကိုဗစ်ကပ်ဘေးရောဂါကန့်တွယ်မှုအပေါ်အကြီးအကျယ်ဝေဖန်ခန့်ခဲ့ရပြီးပြည်သူလူထုထောက်ခံမှုကြဆင်းခဲ့တာကြောင့်ယာရုကနေနှုတ်ထွက်သွားခဲ့တာပါ။ဒါကြောင့်ဝန်ကြီးချုပ်တဲ့ခီရှိဒါအနေနဲ့နိုဝင်ဘာလမှာကျင်းပမယ့်အထွေထွေရွေးကောက်ပွဲမှာLDP ပါတီခေါင်းဆောင်အနေနဲ့ဦးဆောင်သွားရမှာဖြစ်ပါတယ်ရှင်။